Welcome to the Voice of America in Burmese.
Mingla Pong ne Pisu ne Menekin Picha Bodhi, Tora Shimakmia, View American Damiava Vice in Anton Sessi Kune, Septimala Konhi, Togjani, Menekin, Sisinigo, American Birazu Miro, Washington Dizigani, Daye, Satin, Tolin, Pini Babi, Langomida, Nasselli, Lizing, Nazet, Dito, and Payu Nasin and Yadalu, VOE website Samena Pite, VOE Burmese News.com, VOE Facebook Samena, VOE Burmese Newsroom, Malay, a chain at Bini Nasin and Yabarakmia.
ကျွန်တော်စံမိုးဦးပါခင်ဗျာ။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းတဲ့တဲ့တွေကိုဒေါက်ကင်ပြောတဲ့နေ့ကျွန်တော်ကြိုတင်ပြောပြပါပါ။သမ္မတထရန့်ကိုပြင်ထန်ဝေဖန်ထားတဲ့ The New York Times သတင်းစာပါစောင်းပါဘူးသူတို့ရေးတာမဟုတ်ဘူးလို့အစိုးရထိတ်တန့်တဲ့တွေကိုလည်းသိရပါမယ်ခင်ဗျာ။
ကန့်ကွက်ဆန့်ကျင်တဲ့ရေးသားထားတဲ့စာရီမန်းလေးမြို့မှာလိုက်လံကတ်နေတဲ့ဖြစ်ရဖြစ်ပွားခဲ့တဲ့ဆိုတဲ့အကြောင်းမြန်မာပင်လယ်ပြင်မှာလူမပါဘဲထူးခြားခြားရောက်ရှိနေတဲ့နိုင်ငံခြားကုလသမဂ္ဂ NLD အခုပြည့်ရမှာဒီအစိုးရကိုထိခိုက်ပျက်စီးစေဖို့မီဒီယာရဲ့အားထုတ်လှုံ့ဆော်ချက်ဟာတိတ်ကိုစိတ်ပျက်ဖို့ကောင်းတယ်လို့လည်းပြောပါတယ်။အမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးဒန်ကိုတ်စ်ကတ်နယူးယောက်တိုင်းမှာပါတဲ့ဆောင်းပါးကိုကျွန်တော်ဒါမှမဟုတ်ကျွန်တော်ရဲ့လက်ထောက်ကရေးသားတယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေဟာလုံးဝကိုမှားယွင်းပါတယ်။ကျွန်တော်တို့မရေးပါဘူးလို့ထုတ်ပြ လုံခြုံရေးဌာနဝန်ကြီး Kirsten Nielsen လူသမားဝန်ကြီး Alex Acosta နဲ့စွမ်းအင်ဝန်ကြီး Rick Perry တို့ပါဝင်ပါတယ်။ဆောင်းပါးကိုရေးသူဟာအစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတို့ဖြစ်ပြီးဘယ်သူရေးတယ်ဆိုတာလူသိရှင်ကြားထုတ်ပြောမယ်ဆိုရင်အဲ့ဒီလူရဲ့အလုပ်ကိုင်ကိုထိခိုက်ဖွယ်ရှိတယ်လို့ The Times သတင်းစာကပြောပါတယ်
။မြောက်ကိုရီးယားကွန်ပျူတာဟက်ကာတဦးဖြစ်တဲ့ Park Jin Hyuk ကိုရဇဝိပြုတ်မှုနဲ့ဆွဲချက်တင်လိုက်ကြောင်းအမေရိကန်အစိုးရရှေ့နေတွေကချက်တပရင်းနေမှာပဲကြေညာလိုက်ပါတယ်။သူဟာ2014 Sony ရုပ်ရှင်ကုမ္ပဏီကွန်ပျူတာတွေထဲကိုဖောက်ထွင်းမှုနဲ့2016 Bangladesh ဘဟုဘဏ်ကအချက်လက်တွေခိုးယူမှုအပောင်းဝင်မကြာခင်နှစ်တွေအတွင်းဆိုးဝါးတဲ့ Cyber တိုက်ခိုက်မှုအများပြားလှုပ်ဆောင်မှာပါဝင်ပတ်သက်နေတယ်လို့လည်းအစိုးရရှေ့နေတွေကပြောပါတယ်။ Park ဟာကွန်ပျူတာပရိုဂရမ်မာတဦးဖြစ်ပြီးမြောက်ကိုရီးယားအစိုးရကအထောက်ပံ့ပေးထားတဲ့ Lazarus Group လို့လူသိများတဲ့ hacker အဖွဲ့ကအဖွဲ့ဝင်လည်းဖြစ်ကြောင်းအစိုးရရှေ့နေတွေကပြောပါတယ်။ဒီအဖွဲ့ဟာကမ္ဘာတလွှားကဘဏ်နဲ့တခြားဌာနအဖွဲ့အစည်းတွေကို cyber တိုက်ခိုက်မှုတွေအကြီးအကျယ်လုပ်ခဲ့တယ်လို့ဆွဆွဲနေကြတာပါ။ Park ကို Sony ရုပ်ရှင်ကုမ္ပဏီရဲ့ဌာနချုပ်ရှိရာ Los Angeles ကပြည်ထောင်စုတရားရုံးမှာဂျူနာ၈ရက်နေ့ကတရားဆွဲဆိုခဲ့တာဖြစ်ပြီးဒါဟာ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့စင်ကာပူကသမိုင်းဝင်ထိပ်သီးဆွေးနွေးမတိုင်ခင်၄ရက်လိုမှာဖြစ်ပါတယ်။တောင်မတင်ရင်ကျက်ဖြစ်နေတဲ့နျူကလ িয়ার လင်းနဲ့ဖြတ်သိမ်းရေးဆိုင်ရာမြောက်ကိုရီးယားအစိုးရနဲ့ဆွေးနွေးပွဲတွေလုပ်ဖို့ထရမ့်အစိုးရအဖွဲ့စူးစမ်းနေကြမှာပဲအခုလိုတရားဆွဲဆိုမှုပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။တယ်လီဖုန်းဒါမှမဟုတ် IT နည်းပညာရပ်နဲ့ငွေလွှဲရာမှာလိမ့်လည်မှုကနေကွန်ပျူတာအွန်လိုင်းဆိုင်ရာမတမာမှုတွေအထိကျွလွန်မှုတွေနဲ့သူ့ကိုအလိုရှိနေတာဖြစ်ပါတယ်။ Park နဲ့ပတ်သက်တဲ့အချက်လက်တွေရှင်းပြချဖို့အတွက်ဖော်ပြထားတဲ့ Togo Loshi Jang Chonyago, FBI Piransu Tonai Burogani, Topian Tabari, American Panai, Tanagale, Parknet, Togo Lope Tare, Nyakuria Asuya, Community Kupchete, Chosen Expo Joint Venture Boma, Tanka Yu Muri, Chama Tajang, September Choi, Jetabrini Mabe, Jinya Gavare.
Rajaninga Bobo, we've been Tane, Tanka Yu Muri, Chamapu, American Ludo Madune, Tandaman Hong, we got Jadabrini, but I don't like Javari. Labime, American Bidonzu, Damamo. Uroba ma made go TK Mumashibe, Russia Suya, Legu Pulazi met Los on Yugo, a day chamapu Lurelu, a lita Piojavari. A Teludo, Banyas and Comedy Ogota, Idaho Bina Republican Teludo, Mike Krapuga, Budinine, Tuya Luya de Pianpe Saya Mesra, Megontosia Mashibau. America ma, Russia would give a Tinazi men Nilene, Chama Los on his Shibarelu, Jana would come up Piovari. Comedy went to Upidu. Democrat Wyatt Teludoma, Charlotte Brown Alley, Rashaya Pumulo Samunima, Simon and Bionary Chachinchin Labu, General Loni Raba, Elumu Okuti Maduya Diva, Wulu Piovari, Rashaning and Sanya American Tamajio, Michael Mifong Alley, Rashabo Piabu Bibu, Jadarini Jana, where doing Ludo Madigo, Taitomari, Yazu Pimuri, Bidden, Chamayabame, Bobby Yeju Losong Jabu, General Taitomare Lu, Tamaji, McFog of Piovari. Luke and Yichopo Muri, Ukraine and Syria, Ma, Pau and Patanidari, American Yuko Puema, Wayan Nosha Darine, Nangangardanka, Yu Murugu, Mioguria, Shanae, Aguni, Pinidari, Dre, American Piranzuga, Rashago, the Internet, Danka, Yu Muri, Chama Tavari.
American Piranzu, Nanganotian Jo, Tia to Gipin, Missin, Tendrina Kare, Brush Carver Noye, a Telodo, Jana Pugo, Chedrini Male, Celepulonibari. Botwuniga Duha, Bellamu Mashida, Dija Lula Mushida, Dia to Jitu Pijan Piosu Kebime, Tamara Donald Trumne, Natan Sacha, do you go where Messer, Pue, Russian, and Setemusa, and Megon Drigoro, Mapija Kebabu, Duha, Dija Lula de Dia to Jitu Pijan, Adangas at Donate your Cabin Noga, a Ted Lodo, Dia Comdigo, Pioja Keraba, Dabian Duha, Puazibo, Ubrego, Tessa, Santi to the Upipi, Dija Lula Mushida, Dia to Jitu Pi, Puazibo, Ubrega, Dugo, can't hurry to Ubre Diamond Lina. လောက်ဆောင်မှာဖြစ်ကြောင်းပြောပါတယ်ဒါပေမဲ့သမရကိုတရားရုံးတော်မှာဖြစ်ကြဖို့ဆင့်ခေါ်မှုလုပ်နိုင်မနိုင်တကယ်လို့သမရကိုအမှားယွင်းတစ်စုံတရားလောက်ဆောင်မှုနဲ့ဆွဲချက်တင်မယ်ဆိုရင်သမရကသူ့ကိုယ်သူလုံငင်းချမ်းသာခွင့်ပေးတယ်မသိဆိုတာအပြင်သမရကိုစုံစမ်းစစ်ဆေးတဲ့အစိုးရရှင်တွေကိုသမရကိုယ်ရင်လှုပ်ဖြုတ်ပြနိုင်တယ်လို့လုံခဲ့တဲ့အနှစ်20လောက်ကသူ့ကိုယ်ရင်ရေးသားခဲ့တဲ ဖက်မှုရှိမရှိအထောက်ဆောင်ဆိုင်မှုရောဘတ်မော်လာလက်ရှိဆောင်ဆန်းနေမှုတွေနဲ့ဆက်နွယ်နေတာဖြစ်ပါတယ်။ဆောင်ဆိုင်မှုမော်လာကမင်းမြတ်မှုတွေဖြစ်ကြဖို့အတွက်ထရမ့်ကိုဆင့်ခေါ်တာတော့မရှိသေးပါဘူး
။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညာလိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီရီကနေတောက်ကြမနေ့ဖက်တရုံးတွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတည်းရိုဟင်ဂျာမွတ်စလင်တွေအများအပြားထွက်ပြေးသွားရအောင်အတင်းအဓမ္မလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဖြစ်ရပ်ကိုလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျှောင်နိုင်ခြင်းရှိသလားဆိုတာစုံစမ်းစစ်ဆေးဖို့ကိစ္စဟာနိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ရဲ့လုပ်ပိုင်ခွင်ထဲမှာရှိတယ်လို့ ICC ကကြာသပတေးနေ့မှာဆုံးဖြတ်လိုက်ပါတယ် ICC ရှေ့နေချုပ်အနေနဲ့ရိုဟင်ဂျာလူထုအပေါ်ကျူးလွန်တယ်လို့ဆိုတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးသူရဲ့ကနဦးစမ်းစစ်လေ့လာမှုတွေကိုဆက်လုပ်သွားတာနဲ့အမျှဒီဆုံးဖြတ်ချက်ကိုထည့်သွင်းစဉ်းစားရမယ်လို့ The Hague မြို့အခြေစိုက် ICC တရားရုံးကပြောပါတယ်အဲ့လိုထွက်ပြေးသွားကြရတဲ့ဖြစ်ရပ်ကိုလူသားမှုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်သူ့အနေနဲ့စုံစမ်းစစ်ဆေးမှုလုပ်နိုင်မလုပ်နိုင်ဆိုတာ ICC တရားသူကြီးတွေအနေနဲ့သုံးသပ်ပေးဖို့ရှေ့နေချုပ်ဖာတူးဘန်ဆူရာကအရင်ကတကားမှမရှိဘူးတဲ့လှုပ်ဆောင်ချက်မျိုးနဲ့တရားရုံးကိုတင်ပြလျှောက်ထားပြီးတဲ့နောက်ပိုင်းအခုဆုံးဖြတ်ချက်ထွက်လာတာပါစုံစမ်းစစ်ဆေးမှုကြီးတစ်ခုကိုအပြည့်အဝလှုပ်ဆောင်ဖို့ရာလုံလောက်တဲ့အထောက်အထားရှိမရှိဆန်းစစ်ဖို့ရည်ရွယ်တဲ့ကနဦးစုံစမ်းစစ်ဆေးမှုကိုတင့်တင့်လျောက်ပတ်တဲ့အချိန်ကာလအတွင်းပြီးဆုံးအောင်လုပ်ရမယ်လို့ ICC ကပြောပါတယ်စီနေဂျိုဖာတူးဘန်ဆူရာကတရားရုံးကိုကနဦးတင်သွင်းလျှောက်ထားပြီးတဲ့နောက်ဩဂုတ်လ9ရက်နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ထဲမှာအဲ့ဒီလျှောက်ထားချက်ဟာလုံးဝကြိုးကြောင်းခိုင်လုံမှုမရှိတာကြောင့်လက်မခံဘဲပယ်ချတင်တယ်ဆိုပြီးဖော်ပြထားပါတယ်။ဒ ဒါ့အပြင်မြန်မာအစိုးရဟာရိုဟင်ဂျာဆိုတဲ့ခေါ်ဆိုမှုကိုလက်ခံမထားဘဲရခိုင်ပြည်နယ်ကမိုးစလင်အတိုင်းဝိုင်းလိုပဲယူညွန့်ပြောဆိုပါတယ်။စစ်နေဂျိုဘန်ဆူဒါရဲ့လျှောက်ထားချက်ပေါ်မြန်မာနိုင်ငံအနေနဲ့ဇူလိုင်လ28ရက်နေ့နောက်ဆုံးထားအကြောင်းပြန်ဖို့အမှုမရှိမီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကမြန်မာအစိုးရကိုအကြောင်းကြားခဲ့ပေမဲ့လည်းအဲ့ဒီရဲ့ကြော်လွန်ပြီးတော့မှမြန်မာအစိုးရကသတင်းထုတ်ပြန်ချက်နဲ့ပဲတုံ့ပြန်ပြောဆိုတာပါ။မြန်မာနိုင်ငံဟာ ICC ဖွဲ့ဝင်နိုင်ငံမဟုတ်ဘဲအခုပြည့်မှာပါဝင်နေတဲ့ဘင်္ဂလားဒေ့ရှ်ကတော့ ICC ဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးမှအကျေတွန်းအားဆင်ရပါမယ်ခင်ဗျာ
။ Facebook မှာအင်္ဂလိပ်ဘာသာကနေမြန်မာလိုဘာသာပြန်ပေးတဲ့ဝန်ဆောင်မှုကိုအခုရပ်ဆိုင်းလိုက်ပါပြီ။ဘာသာပြန်ထားတာတွေဟာမှားယွင်းနေတဲ့အကြောင်း Reuters သတင်းဌာနကစုံစမ်းတင်ပြခဲ့ပြီးတဲ့နောက်မှာအခုလိုရပ်ဆိုင်းလိုက်တာပါ။ရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့တိုင်းနယ်ကြီးတဲ့ရိုညာမွတ်စလင်တွေနဲ့ပတ်သက်ပြီးမြန်မာဘာသာနဲ့ရင်းရင်သေးသေးသုံးနှုန်းတင်ထားတဲ့ post တွေကို Facebook ကနေတိုက်ဖြတ်ဖို့ကြိုးစားမှုတွေဘာကြောင့်မအောင်မမြင်ဖြစ်ရလဲဆိုရယ် Writers ကနေစုံစမ်းမှတ်တမ်းတင်ပြီးဩဂုတ်လ15ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရိုညာရေပေါ်မှာအမုန်းတရားပြန့်ပွားအောင် Facebook ကိုကောင်းကောင်းအသုံးချနေတာတွေ့ရတယ်လို့ကုလသမဂ္ဂကလည်းဝေဖန်ပါတယ်။ Facebook ကဘာသာပြန်ဆိုပေးတဲ့ဝန်ဆောင်မှုကနေသုံးဆွဲသူတွေအတွက်မှားယွင်းတဲ့ဘာသာပြန်ဆိုမှုပေးခဲ့တဲ့ဥပမာပေါင်း1000ကျော်ရှိနေတာတွေ့ရတယ်လို့ Writers ကပြောပါတယ်။ Writers ရဲ့ဆောင်းပါးပါဖော်ပြချက်တွေအပြင် Facebook သုံးဆွဲသူတွေရဲ့ပြောကြားချက်တွေရရှိခဲ့ပြီးတဲ့နောက်ပိုင်းဩဂုတ်လ28ရက်နေ့မှာတော့ဒီလိုဘာသာပြန်ဆိုပြီးတဲ့ဝန်ဆောင်မှုကိုပိတ်ပစ်လိုက်ကြောင်းအခုလက်ရှိမှာဘာသာပြန်ဆိုမှုပုံမကောင်းမွန်လောက်လုပ်နေတာဖြစ်ပြီးကောင်းမွန်မှုရှိလာတဲ့အချိန်ကြာမှာဒီဝန်ဆောင်မှုပြန်ပြီးပေးမယ်လို့ Facebook ပြောခွင့်ရကပြောပါတယ်။ဒါအပြင် Facebook ကိုတုံးပြီးအမုန်းတရားပြန်ပွားအောင်လှုပ်ဆောင်နေမှုကိုတားဆီးရမှာသူတို့ဘက်ကနှိမ့်ကွင်းမှုရှိနေတယ်လို့ဝန်ခံလိုက်ပြီးအရင်းယူဆောင်ရွက်မှုတွေလုပ်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ကြတိပေးခဲ့ပါတယ် Facebook ကလူမှုအတိုင်းဝိုင်းဆိုင်ရာတတ်မှတ်ထားတဲ့စမ်းနဲ့ကန့်ညင်အောင်မြန်မာကနေအင်္ဂလိပ်လိုဘာသာပြန်ဆိုပေးတဲ့ဝန်ဆောင်မှုကို April လထဲမှာစတင်ထည့်သွင်းပေးခဲ့တာပါဒါပေမဲ့ဘာသာပြန်ဆိုရမှာစာပိုက်အများပြားအတွက်အရေးပဲကောက်ယူမှုလွဲမှားစေတဲ့ပြဿနာတွေနဲ့တွေ့ကြုံနေရတာဖြစ်ပါတယ်
ရုရှားသူရောင်းတူနဲ့သူရဲ့သမီးဖြစ်သူတို့ကိုအစိမ့်တင်အောင်လုပ်တဲ့ကိစ္စမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ရုရှားကထန်ရှင်းလိုက်ပြီးရုရှားဆိုရပါတယ်လို့ပြည်ထောင်စုဆွဲတာဟာလက်ခံနိုင်ပွဲမရှိဘူးလို့ပြောပါတယ်။ရုရှားဆိုရဖွဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကရုရှားထိပ်ပိုင်းကောင်းဆောင်တွေလက်အောက်ရာထူးရာခံအစင်းစင်းကလူတွေတရားဝင်ကိုယ်စားလှယ်တွေဘယ်သူမှဆယ်လစ်ဘူရီကဖြစ်ရက်တွေမှာပါဝင်ပတ်သက်ခြင်းလုံးဝမရှိပါဘူးလို့ကြာသပတေးနေ့ကသတင်းတောက်တွေကိုပြောပါတယ်။
အငင်းပွားဝဲတောင်တိုပင်လယ်ပင်တဲကတိယုတ်ကပိုင်ဆိုင်ကြောင်းကြီးညာထားတဲ့ကျွန်းတွေနားမှာဗြိတိရှတာဝန်စစ်သင်္ဘောကြီးတစ်စင်းဖြတ်သွားခဲ့တဲ့နောက်မှာဒါဟာရန်စတဲ့လုပ်ရလို့တိယုတ်ကဗြိတိန်ကိုဆွတ်ဆွဲလိုက်ပါတယ
်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြောကြောသိနေတဲ့ဒုက္ခမျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံနဲ့ကနေနှင်ထုတ်မှုတွေရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ပတ်သက်ပြီးတော့ ICC နိုင်ငံတကာပြည်မှုခုံရုံးကနေတရားစီရင်ခွင့်ချမှတ်လိုက်ပါပြီမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းနေဆက်ကိုကျော်ဖြတ်ပြီးတော့တခြားနိုင်ငံဘက်ရောက်အောင်အတင်းအဓမ္မမောင်းထုတ်မှုနဲ့ပတ်သက်လို့မြန်မာခေါင်းဆောင်တွေစုံစမ်းစစ်ဆေးခံရဖို့ရှိနေပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံတွေကရိုဟင်ဂျာမွတ်စလင်တွေနေဆက်ကိုဖျက်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုရောက်သွားအောင်နှင်ထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကို ICC နိုင်ငံကပြစ်မှုခုံရုံးကနေပြီးတော့တရားဝင်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဖွဲ့ဝင်အများစုကနေဆုံးဖြတ်လိုက်တဲ့အကြောင်းစက်တင်ဘာလ6ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ICC ဖွဲ့စည်းခဲ့တဲ့ Rome Statute သဘောတူစာချုပ်ရဲ့အပိုက်19တုံးနဲ့အညီစုံစမ်းစစ်ဆေးဖို့တရားလိုရှိနေရလျှောက်ထားချက်အရဒီမှုကိုကင်တွယ်ဖို့ ICC ရုံးကဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။တိုင်းပြည်အတွင်းကနေပြီးတော့အတင်းအဓမ္မမောင်းထုတ်ခဲ့တဲ့ပြစ်မှုကျူးလွန်မှုဆိုတာဘာလဲဆိုတာနဲ့ပတ်သက်ပြီး ICC ရုံးရဲ့ဥပဒေရေးအရာရှိမိုဟာမက်အယ်ဇီဒီကရှင်းပြပါတယ
် The crime of deportation is the forced displacement of persons
တိုင်းပြည်တွင်းကနေအတင်းအဓမ္မမောင်းထုတ်တယ်ဆိုတဲ့ပြစ်မှုကိုကျူးလွန်နေဆိုတာကလူတူတယောက်တရားဝင်လက်ရှိနေထိုင်နေတဲ့နေရာကနေတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မမောင်းထုတ်တာကိုဆိုလိုတာပါဒီကျူးလွန်မှုဟာလူကြီးအတိုင်းအတာတစ်ခုအထိတခြားနေရာကိုရွှေ့ပြောင်းသွားအောင်အတင်းအဓမ္မလှုပ်ဆောင်မှုဆိုတဲ့ပြစ်မှုကိုလည်းကျူးလွန်ရာရောက်ပါတယ
် ICC ခုံရုံးကနေပြီးတော့ရိုဟင်ဂျာအရေးကိုကင်တွယ်စစ်ဆေးဖို့လုပ်နေတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံဟာ ICC အဖွဲ့ဖြစ်မြောက်ရေးသဘောတူညီချက် Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ပါဘူးအဲဒါကြောင့် ICC အဖွဲ့ကမြန်မာနိုင်ငံကိုတရားစီရင်မှုခွင့်မရှိဘူးလို့အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကပြောဆိုထားပါတယ် ICC ရှင်းနေချုပ်ဟာတစ်ဖက်ထဲကရတဲ့ bad light ပြောဆိုတဲ့သတင်းတွေပေါ်မှာအခြေခံပြီးတော့လှုပ်ဆောင်နေတာဖြစ်တယ်ဒီဘက်ကစုံစမ်းစစ်ဆေးဖို့ကမ်းလှမ်းချက်ဟာလည်း ချိုးချောင်းခံလို့မှုလုံးဝမရှိဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကဩဂုတ်လ9ရက်နေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းမြန်မာအစိုးရကအသိမဲ့မပြုပါဘူး။မြန်မာဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ထွက်ပြေးခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ ICC ရဲ့အဖွဲ့ဝင်နိုင်ငံပါ။အဲဒါကြောင့်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံတွေကအတင်းမောင်းနှင်ထုတ်ခဲ့မှုဟာ Crime Against Humanity လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုအဖြစ်ကျူးလွန်ရာရောက်မရောက်ဒါမှမဟုတ်တခြားလူသားမဆန်တဲ့လောရက်တွေရှိမရှိဆိုတာကို ICC ခေါ်ယုံကနေပြီးတော့စုံစမ်းစစ်ဆေးဖို့အမှုမဆင်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကနေဆုံးဖြတ်ခဲ့တာပါ ICC ခေါ်ယုံကဘာတွေလုပ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးICC ရဲ့ဥပဒေရေးရာအကြီးတန်းကြံပေးပုဂ္ဂိုလ်တူဖြစ်တဲ့ Gilbert Beatty ကရှင်းပြပါတယ
် It decided that the court could exercise jurisdiction on the alleged deportation
ခုဆုံးဖြတ်ချက်ကရိုဟင်ဂျာတွေမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်အတင်းနှင်ထုတ်ခံရတဲ့ဆိုတဲ့ဆွတ်ဆွဲချက်ကိုတရားရုံးကစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ်အ ਨੇ ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နယ်ထဲကိုရောက်အောင်နေဆက်ဖြတ်ကျော်မှုတွေရှိခဲ့တယ်ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနိုင်ပါလိမ့်မယ
် ICC ခေါ်ယုံကတရားသူကြီးတွေရဲ့မနေ့ကဆုံးဖြတ်ချက်နဲ့ပတ်သက်ပြီးHuman Rights Watch လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့နိုင်ငံကဥပဒေဆိုင်ရာတွဲပတ်ညွှန်ကြားရေးမှူးဖရန်ဖီဆင်းရဲ့တုံ့ပြန်ချက်ကတော့ဥပဒေရဲ့အထက်မှာရှိနေတယ်လို့ထင်နေကြတဲ့မြန်မာစစ်အရာရှိတွေအနေနဲ့သူတို့ကျူးလွန်ထားတဲ့ပြစ်မှုတွေရဲ့အကျိုးဆက်တွေကိုခံစားကြရတော့မဲ့သဘောပဲလို့ဆိုပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖိနှိပ်ခံနေကြရသူတွေရဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံကအခြေအနေတွေအားလုံးကို ICC ခွန်ရုံးကနေပြီးတော့ကင်တွယ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့အဆိုပြုတိုက်တွန်းသင့်ပြီလို့လည်းHuman Rights Watch အဖွဲ့ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပါလေ။အခုလိုအမှုမဆင်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဟာရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတတ်ဖြတ်မှုတွေရှိမရှိအတင်းအဓမ္မမောင်းထုတ်ခဲ့မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးမှုတွေတရားဝင်လှုပ်ဆောင်နိုင်မှုလမ်းပေါက်တစ်ခုစပြီးတော့ပွင့်လာတဲ့သဘောလည်းဖြစ်ပါလေ။စုံစမ်းစစ်ဆေးမှုတွေကိုစပြီးတော့လှုပ်ခွင့်ရှိပြီဆိုတဲ့သဘောတော့မဟုတ်ပါဘူး။တရားလိုရှင်းနေအနေနဲ့ပနာမစစ်ဆေးမှုတွေကိုအချိန်တိုင်းတာတစ်ခုယူပြီးတော့စတင်လှုပ်ဆောင်လို့ရပြီဆိုတဲ့သဘောပါ။စုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ဆောင်ဖို့ခွင့်ပြုချက်ကိုတော့ ICC တရားသူကြီးအဖွဲ့ချုပ်ကိုတရားလိုရှင်းတွေကတင်ပြရပါဦးမယ်။တရားသူကြီးအဖွဲ့ချုပ်ကဆုံးဖြတ်ချက်ပေးမှပဲတည်မှုနဲ့ပတ်သက်ပြီးတရားဝင်အပြည့်အဝစုံစမ်းစစ်ဆေးမှုတွေကိုစတင်နိုင်မှာဖြစ်ပါလေ
။ကိုကျော်အောင်လင်းပြောပြတော့တာဖြစ်ပါတယ်။ဒေါရရှိမြခင်ဗျာရခိုင်ပြည်နယ်အရေးနဲ့ဆက်ဆက်ပြီးတော့ကုလသမဂ္ဂနဲ့ NLD အစိုးရပေါ်ကန့်ကွက်ဆန့်ကျင်နေအကြောင်းရေးသားထားတဲ့စာရီကိုမန္တလေးမြို့ကနေရာ၄နေရာထက်မနည်းမနည်းကစာရီကတ်ခဲ့ပါတယ်။စာကတ်သူတွေကိုရဲတပ်ဖွဲ့ကစုံစမ်းရှာဖွေနေစေဖြစ်ပြီးတုံးသက်သူတချို့ကတော့ဒါဟာအကြမ်းဖက်လူရဲမှုတွေကြောင့်တရားဥပဒေစိုးမိုးမှုလျော့ပါနေချိန်မှာအမျိုးသားရေးအစွန်းရောက်တွေကအခွင့်ရေးယူပြီးတော့လှုပ်ရှားလာတာဖြစ်တယ်လို့ဝေဖန်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားတာကိုနားဆင်ပါခင်ဗျာ။
ဟုတ်ကဲ့ကုလသမဂ္ဂအစိုးရနဲ့ရခိုင်အရေးတွေအပေါ်မှာကန့်ကွက်ကြောင်းရေးသားထားတဲ့စာတွေကိုမန္တလေးမြို့မဟာအောင်မြေမြို့နယ်အပါအဝင်နေရာတချို့ကလမ်းဘေးတစ်ပင်နဲ့ဓာတ်တိုင်တွေမှာမနေ့ညပိုင်းကကတ်ထားခဲ့တာဖြစ်ပါတယ်။မဟာအောင်မြေမြို့နယ်ရဲတပ်ဖွဲ့မှရဲမှူးတင်ထွန်းအောင်ကစာကတ်သူကိုစုံစမ်းနေစေဖြစ်ကြောင်းအခုလိုပြောပါတယ်။
ကျွန်တော်တို့ပဲလေ3-4နေရာလောက်ပေါ့နော်။ဟိုချမ်းမြတာစီပဲလေကတ်တယ်ပြောနေကြ။9နာရီကျော်ဝင်းကျင်လောက်မှတွေ့ရတယ်။လမ်းဘေး3-4နေရာလောက်အဲ့လိုပဲကတ်တာ။လူအများကြီးလည်းမဟုတ်ပါဘူး။အဲကျွန်တော်တို့ကစုံစမ်းတာပေါ့။ဒါကခုချင်းတော့မရသေးဘူးပေါ့နော
်။လမ်းဘေးမှာကတ်ထားတဲ့စာတွေမှာတော့မြန်မာနိုင်ငံပြည်တွင်းရေးကိုဝင်ရောက်ဆွက်ဖက်နေတဲ့ UN အလိုမရှိ NLD အစိုးရကိုအလိုမရှိမြန်မာနိုင်ငံတွင်ခိုးဝင်ဘင်္ဂလီသားရှိသည့်ရိုဟင်ဂျာတိုင်းရင်းသားဆိုတာမရှိမြန်မာသမိုင်းကိုသွေးဖြင့်ဆေးမြည်ဆိုပြီးအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးသားထားတာဖြစ်ပါတယ်။ဒီလိုစကတ်တာဟာကုလသမဂ္ဂကရခိုင်ပြည်နယ်မှာလူခွင့်ရချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်ခဲ့ကြောင်းဆွဆွဲပြောဆိုပြီးတမတော်ခေါင်းဆောင်တွေကိုရေးယူဖို့တောင်းဆိုနေချိန်တိုင်းဖြစ်ပါတယ်။မဟာအောင်မြေမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးငိမ့်တစ်ကတော့စကတ်တဲ့ဖြစ်ရပေါ်မှာအခုလိုတုံ့တက်ပါတယ်
။ဒီစကတ်တော့အချက်၃ချက်ပေါ့ဗျာနော်။ဒီအချက်၃ချက်စလုံးကတော့ဒါအမျိုးသားရေးအစွန်းရောက်ပြီးရဲ့ဒါလှုပ်ရှားမှုပဲလေ။ဒါအားလုံးမြင်သာတာပေါ့နော်။အဲ့တော့အခုဖြစ်နေတယ်ဆိုတာကမန္တလေးမြို့ကြီးမှာလုံခြုံမှုမဲ့နေတယ်ဆိုတော့ဟိုပြောဆိုမှုဝေဖန်မှုတွေရှိတယ်ဒုစရိုက်မှုတွေလည်းနည်းနည်းထူပေါ်လာတယ်ဟိုပြည်ရဲ့အနေနဲ့ပေါ့နော်ရဲဝန်တိုင်းအင်အားမတုံမလောင်းနဲ့ရာဇဝတ်မှုနှိမ်နှင်းမှုတွေတရားဥပဒေစိုးမိုးမှုတွေကကျော်ပါနေတယ်ပေါ့ကျော်ပါနေတော့မန္တလေးကထိတ်လန့်ခြောက်ခြားပွေလို့ပြောဆိုနေကြတာတွေရှိလာတယ်လေအဲ့အဲ့ဒီဒီပေါ်မှာတစ်ဖက်ကနေပြီးတော့လှုပ်ရှားဖို့ခွန်လန်းရှာတယ်လို့မြင်ပါတယ်
လက်ရှိဖြစ်ပေါ်နေတဲ့ကျန်းဖက်လူရဲမှုတွေဟာမိုးရစေဝါဖန်းစည်းနှိမ်နင်းတာတွေကိုမကျေနပ်လို့တုံ့ပြန်တာဖြစ်နိုင်ကြောင်းဦးငိမ့်တက်ကသုံးသပ်ပြီးတချို့တွေကတော့ဒီကြဆွေးမှုတွေရဲ့နောက်ွယ်မှာနိုင်ငံရေးမကျေနပ်မှုတွေရှိနိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်မန္တလေးမြို့မှာရာဇဝတ်မှုတွေထူပြောလာတာကြောင့်လုံခြုံရေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်ဆောင်ရွက်နေသူတွေကတော့ဒီကျန်းဖက်လူရဲမှုတွေဟာမိုးရစေဝါနဲ့အလို့အကန့်ရှားပါးမှုအပေါ်အခြေခံကြောင်းသုံးသပ်ပြောဆိုတာတွေရှိနေပါတယ်
view မြန်မာပိုင်းသတင်းတော်ကိုမိုးစောပြောပြတော့ခဲ့တာပါပြီးခဲ့တဲ့ရက်နှင်းငယ်အတွင်းလူတဦးတယောက်မှမပါဘဲအင်ဒိုနီးရှားကုန်တင်သင်္ဘောပစ္စည်းတစ်စီးကိုမြန်မာရေးပိုင်နယ်ထဲရောက်ရှိနေတာကိုတွေ့ရှိခဲ့ရပါတယ်။ဘာကြောင့်ဒီသင်္ဘောကြီးရောက်လာခဲ့တယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့မနေ့ကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့တဲ့အကြောင်းကိုကိုညံဝဲအောင်ကတင်ပြထားပါတယ်ဆက်လက်နားဆင်ပါခင်ဗျာ
။ရန်ကုန်တိုင်းသုံးခွမြို့နယ်မုဒ္ဒမပင်လယ်ကွေ့မှာဆွန့်ပစ်ထားတဲ့နိုင်ငံခြားကုန်တင်သင်္ဘောနဲ့ပတ်သက်ပြီးဒီသင်္ဘောကိုထားခဲ့တဲ့တွဲဆွဲရည်ရင်ကအင်ဒိုနီးရှားသင်္ဘောသား73ဦးကိုထိမ့်သိမ်းစစ်ဆေးနေကြောင်းနဲ့သူတို့ကိုဥပဒေနဲ့အညီအရေးယူဖို့ရှေ့နေကျုပ်ယုံကိုတင်ပြထားကြောင်းရေချောင်းပို့ဆောင်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးတောင်းကြိုင်ကရန်ကုန်မြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်
။ဒီသင်္ဘောပြည့်ကြီးကို contract စာချုပ်စာချုပ်လေးချုပ်ထားတယ် contract စာချုပ်ရကကနလိုဘင်္ဂလားဒေ့ရှ်ကိုဆွဲသွားတယ်ဒီရာသီဥတုကြောင့်ရောသင်္ဘောရဲ့ဟိုရင်စပိုင်းဆိုင်ရာရှုံးရင်းမှုကြောင့်ရောသူကဒီလိုဖြစ်သွားတယ်ဒါကကဘာမှဖြစ်တတ်တဲ့သဘာဝပါဒါပေမဲ့ဖြစ်တတ်တဲ့သဘာဝမဟုတ်တာကသတင်းမပို့ဘူးအဲ့သတင်းမပို့ရင်နိုင်ငံတိုင်းမှာသူကထုတ်ထားတဲ့ဥပဒေလေးရှိပြင်းထန်တယ်ပြောတာပဲကွာဒါပေမဲ့အဲ့သတင်းမပို့ဘူးဆိုတဲ့အထဲမှာလည်းပဲ intentionally လာ accidentally လာအဲ့ဒီပေါ်မှာမူတည်ပြီးတော့ခုနစဉ်းစားတာဒါကြောင့်ဒီဟာလေးအားလုံးကိုကျွန်တော်တို့ကဥပဒေအဖွဲ့အစည်းကိုတင်ပြပြီးတော့သူတို့ဥပဒေအဖွဲ့အစည်းကဘာဆက်ပြီးတော့လုပ်ရမယ်ဆိုတဲ့ပုံမှာကျွန်တော်တို့လုပ်သွားမယ်လို့ပြောတာเนาะ
သုံးခွမျိုးတမစိတ်တကျေးရွာအပြင်ဘက်ရေမိုင်းခွန်းမိုင်းအကွာမှာဆွန့်ပစ်သွားတဲ့လူသူမဲ့ကုန်တင်တင်မောပြည့်နဲ့ပတ်သက်နေတဲ့ Independence အမည်ရှိတဲ့ဒီတွဲဆွဲတင်မောကိုမြန်မာကံယူတန်းနဲ့မိုင်90အကွာမှာမြန်မာရေတပ်ကထိမ့်သိမ်းစစ်ဆေးခဲ့ပါတယ်။တင်မောပေါ်မှာလိုက်ပါလာတဲ့အင်ဒိုနီးရှားတင်မောသား73ဦးကိုအရေးယူနိုင်ဖို့ပြင်ဆင်နေတယ်လို့တစ်ဖက်မှာလည်းသူတို့ရဲ့အခွင့်အရေးကိုနိုင်ငံတကာဥပဒေတွေနဲ့အညီအာမခံနိုင်ဖို့ပြင်ဆင်နေကြောင်းဦးတောင်းကျင်ကပြောပါတယ်။အင်ဒိုနီးရှားတန်ယုံကလည်းသူတို့နိုင်ငံကတင်မောသား73ဦးနဲ့တွေ့ခွင့်ရဖို့တောင်းခံထားပါတယ်။Independence တွဲဆွဲတင်မောကုမ္ပဏီဖြစ်တဲ့ Ocean Solution Maritime ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကတော့ကုန်တင်သင်္ဘောပြည့်ဟာတန်တူတန်စားအဖြစ်ဖြည့်ဆည်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံစေတကောင်းကိုအပို့မှာမုံတိုင်းမိပြီးမြန်မာပြည်လေပြည်မှာတောင်းတင်ခဲ့တာဖြစ်ကြောင်းဖြေရှင်းထားပါတယ်။တောင်းတင်နေတဲ့သင်္ဘောကိုနေရာကနေဖယ်ရှားနိုင်ဖို့စင်ကာပူက First Capital အမဂန်ကုမ္ပဏီနဲ့ညှိနှိုင်းနေပြီးသင်္ဘောပြတ်ဖယ်ရှားရေးဝန်ဆောင်မှုကုမ္ပဏီ Adam Global ကကျွမ်းကျင်ပညာရှင်တွေမနက်ဖြန်မြန်မာနိုင်ငံကိုရောက်လာမယ်ကြောင်းဦးတောင်းကျိုင်ကပြောပါတယ်ခင်ဗျာ
ဒါကတော့လူမပါတဲ့အင်ဒိုနီးရှားကုန်သင်္ဘောပြတ်ကြီးတစ်စီးမြန်မာရေးပိုင်နဲ့ထဲရောက်ရှိနေတာနဲ့ပတ်သက်ပြီးတော့မနေ့ကရန်ကုန်မြို့မှာတင်းနာရှင်လင်းပွဲပြုလုပ်ခဲ့တဲ့အကြောင်းကိုညံဝဲအောင်ပြောပြသွားတာဖြစ်ပါတယ်လာမယ့် American လွှတ်တော်ဂျာပြတ်ရွေးကောက်ပွဲတွေမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုတွေကိုတားဆီးဖို့လှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ Facebook နဲ့ Twitter လူမှုကွန်ရက်အမှုဆောင်ရာရှိတွေကလွတ်တော်မှာဗိုလ်ရုံးကကာကွယ်ပြီးတော့ပြောဆိုခဲ့ကြပါတယ်။ရုရှားအစိုးရဟာအမေရိကန်နိုင်ငံကြီးဆွေးနွေးမှုတွေမှာဩဇာလွှမ်းမိုးနိုင်မှုရည်ရွယ်ပြီးတော့လူမှုကွန်ရက်အကောင့်တွေနဲ့ဆက်လက်လှုပ်ရှားနေတယ်လို့အင်တာနက်သုတေသီတွေကသတိပေးလိုက်ခဲ့ပြီးတဲ့နောက်လူမှုကွန်ရက်မီဒီယာတွေဘက်ကလွတ်တော်အမတ်တွေကိုအမှတ်ခံချက်တွေပေးဖို့ကြိုးပမ်းလာကြတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံက Facebook အကောင့်တချို့ပိတ်ခဲ့ပြီးတော့အရေးယူရခဲ့တာနဲ့ပတ်သက်ပြီးတော့လည်းဒီကြားနာပွဲအတွင်းပြောကြားသွားပါတယ် VOA သတင်းတော့ Catherine Gibson သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
2016 American သမ္မတရွေးကောက်ပွဲမှာတော့လူမှုကွန်ရက်မီဒီယာတွေမှာအကြီးအကျယ်ရိုက်ခတ်မှုတွေဖြစ်ခဲ့တာပါရုရှားကဝယ်ယူခဲ့တဲ့နိုင်ငံရေးကြော်ငြာတွေနဲ့သတင်းမားတွေဖြန့်ခဲ့တဲ့လူမှုကွန်ရက်အကောင့်တွေကိုဖယ်ရှားပစ်လိုက်တယ်လို့ Facebook နဲ့ Twitter လူမှုကွန်ရက်အမှုဆောင်အရာရှိတွေကလွတ်တော်ရှေ့မှောင်မှာပြောကြားခဲ့ပါတယ်ရှောဆန်ဘတ်ဟာ Facebook ရဲ့လုပ်ငန်းလည်ပတ်မှုဆိုင်ရာအကြီးအကဲဖြစ်ပါတယ်
Removed 32 pages and accounts involved in coordinated
အကောင့်တွေစုဖွဲ့ပြီးတော့လုပ်နေတဲ့ page တွေနဲ့အကောင့်ရာပေါင်းများစွာကိုကျမတို့ဖယ်ရှားခဲ့ပါတယ်
ဒါပေမဲ့နောက်ထပ်ဂျာဝန်ဆွတ်ဖက်မှုအသစ်တွေလာနေပြီဖြစ်တယ်လို့ဒီမိုကရက်ထက်လွတ်တော်အမတ်မတ်ဝါနာအပါအဝင်လွတ်တော်အမတ်တွေကလည်းသတိပေးပါတ
ယ်
Internet လူမှုကွန်ရက်တွေကိုအခွင့်ကောင်းယူပြီးအသုံးချတဲ့လမ်းကြောင်းတစ်တခုပေါ်ရောက်နေတယ်လို့ကျွန်တော်အနေနဲ့စိုးရိမ်မိပါတယ
်အမေရိကန်လွတ်တော်ဂျာပြရွေးကောက်ပွဲတွေနီးကပ်လာနေတာနဲ့မျှနောက်ထပ်မေခွန်းအသစ်တွေထုတ်ဖို့လိုအပ်နေတယ်လို့Twitter အမှုဆောင်အရာရှိချုပ် Jack Dorsey ပါဝင်လူမှုကွန်ရက်မီဒီယာအကြီးအကဲတွေကလည်းဝန်ခံခဲ့ပါတယ
် What is Twitter incentivizing people to do or not do and why The answers
Twitter အနေနဲ့လူတွေကိုဘာကြောင့်ဘာတွေလုပ်သင့်တယ်ဘာတွေမလုပ်သင့်ဘူးဆိုပြီးတော့လုံ့ဆော်နေရတာပါလေဒီအဖြေက Twitter နဲ့ကျွန်တော်တို့လူမှုကွန်ရက်လုပ်ငန်းလည်ပတ်မှုတွေမှာကြီးမားတဲ့အရေးကိုဖြစ်စေပါလိမ့်မယ်
Twitter အနေနဲ့ရုရှားနဲ့ချိတ်ဆက်မှုရှိနိုင်တဲ့လှုပ်ရှားမှုတွေနဲ့ Iran ခြေစိုက်တဲ့အကောင့်တွေပါဝင်အကောင့်3800ကိုပယ်ဖျက်လိုက်တယ်လို့ Jack Dorsey ကပြောပါတယ
် We certainly have evidence to show that they have utilize our systems and game bar systems to
ကျွန်တော်တို့ရဲ့စနစ်ကိုသူတို့အသုံးပြုထားတာတွေပြီးတော့သတင်းချက်လက်တွေကိုပို့ထွက်အောင်ကျွန်တော်တို့ရဲ့စနစ်တွေကိုကစားခဲ့တယ်ဆိုတာကိုပြဖို့ကျွန်တော်တို့မှာတက်သေးထောက်ထားတွေအသေးချာရှိပါတယ
်ဒေါက်တာကလူမှုကွန်ရက်မီဒီယာတွေကိုတာဝန်ခံမှုရှိစေဖို့အတွက်ကြိုးပမ်းတဲ့အနေနဲ့လုပ်ခဲ့တဲ့အခုနောက်ဆုံးကြားနာပွဲအတွက်မှာ Google ကုမ္ပဏီကမတက်ရောက်ခဲ့တဲ့အတွက်တော့ဝေဖန်ခံခဲ့ရပါတယ်တချိန်တည်းမှာပဲဒီလွတ်တော်ကြားနာပွဲအတွင်းမှာမြန်မာနိုင်ငံက Facebook စာမျက်နှာတချို့ကိုအရေးယူခဲ့တာပတ်သက်ပြီးတော့လဲ Facebook ရဲ့လုပ်ငန်းလည်ပတ်မှုဆိုင်ရာအကြီးအကဲ Sheryl Sandberg ကပြောသွားပါတယ
် I strongly believe that in the case of what's happened in Myanmar it's devastating and we're taking aggressive
မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာကတိတ်ကိုဆိုးဝါးလှပါတယ်ဒါကြောင့်ကျမတို့တင်းတင်းကြပ်ကြပ်ခြေလှမ်းတွေကိုယူနေပါပြီဒါတွေပို့လှုပ်ဆောင်ဖို့လိုတယ်ဆိုတာကိုကျမတို့သိပါတယ်ကျမတို့အနေနဲ့အရေးအကြီးဆုံးလှုပ်ဆောင်နိုင်ခဲ့တာကတော့မြန်မာဘာသာနဲ့သတင်းတွေကိုဖတ်နိုင်ဖို့အင်အားတိုးပြီးလှုပ်ဆောင်ခဲ့တာပဲဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့သတင်းမှတ်ကပဲ Facebook အနေနဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အကောင့်ပါဝင်မြန်မာပြည်ကအကောင့်58ခုကိုပိတ်ပစ်နိုင်ခဲ့ပြီးတော့ဒီထဲကအများပြားဟာသတင်းဌာနတွေအဖြစ်ရောင်းဆောင်ထားတာတွေ့ရတယ်လို့လည်း Miss Sandberg ကပြောသွားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်မြန်မာစစ်တပ်တာဝန်ရှိသူတချို့ရဲ့အကောင့်တွေကိုပိတ်ပစ်ခဲ့တာဟာအမုန်းတရားကိုအခြေခံတဲ့စကားတွေဖြန့်ဝေတာကြောင့်မဟုတ်ပဲဒီလူတွေနဲ့အဖွဲ့အစည်းတွေကမြန်မာနိုင်ငံတွင်းကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေအများများကိုကျူးလွန်ခဲ့တယ်ဆိုတာကိုနိုင်ငံတကာကြောင်းကျင်သူတွေရဲ့တွေးရှိချက်ပေါ်မှာအခြေခံပြီးတော့အရေးယူခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင် Facebook ကိုသုံးပြီးတော့နိုင်ငံတွင်းမှာလူမျိုးရင်းနဲ့ဘာသာရေးတင်းမာမှုတွေသူတို့မလုံနိုင်အောင်ကာကွယ်သွားကျင်တယ်လို့လည်း Facebook က VOA မြန်မာဘိုင်းကိုပြောပါတယ်ခင်ဗျာ
။ဒါကတော့ Facebook နဲ့ Twitter လူမှုကွန်ရက်အမှုဆောင်အရာရှိတွေကသူတို့ရဲ့အရေးယူဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်ပြီးတော့လွှတ်တော်မှာဘူးနီကကာကွယ်ပြောဆိုခဲ့ကြတာတွေနဲ့ပတ်သက်ပြီးတော့ကိုရနိုင်တင်ပြသွားတာဖြစ်ပါတယ
်။တို့ရရှိများရှင်ရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးတို့ကိုတရားရုံးကထောင်ထံအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့ဒီနောက်တွေကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းမှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်ပြီးမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလားဆိုတာတွေကိုတော့ View ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒါတော့စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလူသူတွေ VOE ကိုအချိန်မီဆက်သွယ်ကြပါဦးထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ VOE American တန်ကတောက်ကြနေနန်းနခင်အစီအစဉ်တွေကိုမနေ့9နာရီရှိဆက်လက်ထုတ်လွှင့်နေပါတယ်မကြခင်ကြားမယ်ဒုတိယပိုင်းနာယူဝဲမှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာ VOA ရဲ့စက်တင်ဘာလ9ရက်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လှိုင်းနေပြင်လှမ်းလက်မီတာ190 kHz 1505ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ဒီလေးကြောင့်ပြင်းနေတော့ကျွန်တော်ရှိရလူကြီးတွေပြီးဖို့လိုတယ
်ဟုတ်ကဲ့
ဒီလေးကြောင့်ကျွန်တော်ပြင်းနေအဲ့တော့ဒီစီလေးကိုမသွင်းဖို့နော်ကျွန်မရှိရတဲ့စီလေးကလူလူကို
မြန်မာနိုင်ငံရဲ့စီဂျူသွေးဂျူယောဂအသင်ဥက္ကဋ္ဌစီဂျူအထူးကဆရာဝန်ကြီးနဲ့ဂုံလူဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ရဲ့ရှင်းလင်းပြောပြချက်ဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်။အဲ့ဒါနဲ့အတူနေဆက်ဒေတာကအခြေစိုက်တဲ့တိုင်းရင်းတင်းတင်းတောက်တွေရဲ့သတင်းတော်တင်ဆက်မှုတွေကိုလည်းနားဆင်ကြပါလိမ့်မယ်။အခုတော့အဲ့ဒါတွေထုတ်လွှင့်မဲ့ပြီးခင်အရင်ဆုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ကိုနားဆင်ရအောင်ပါ။အမေရိကန်အီဒီယန်အတုံးနှုံးအနေနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီကျင်ပြမယ် idiom အသုံးက
take someone for a ride
ဖြစ်ပါတယ်စာလုံးပေါင်းက t a k e take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလည်းဖြစ်နေပါတယ်ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖြစ်တယ်လို့ဆိုရမှာပါ s o m e o n e someone ကတော့တူတယောက် f o r for ကအတွေ့A ကတခုတခါတခြင်း R-I-D-E Ride ကစီးဖို့ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လူတဦးတယောက်ကိုတခုခုစီးဖို့ခေါ်သွားတာပေါ့ဒီအသုံးဆင်းတဲ့လာတာကတော့လူစိုးကိုင်းလောကကလို့ဆိုပါတယ်1920-1930ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူစိုးကိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းအချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ခိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ခိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအသုံးဆင်းသစ်လာတယ်လို့ဆိုပါတယ်။တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမဲဓမ္မမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင်။ idiom အသုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှစ်မျိုးကွဲတယ်လို့ဆိုပါတယ်။တစ်မျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါလေခုခေတ်မှာတော့တခါတည်းဟန်နောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနိုင်ပါလေလူတူဦးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုခြေခံပြီး George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used carI paid more than it's really worth.
ကျွန်တော်အဲ့ဒီတပည့်ရဲ့ကားဝယ်လိုက်တာအညာခံလိုက်ရတယ်။တကယ်တန်တာတဲ့ကျွန်တော်ပူပေးလိုက်ရတယ်လေးလို့ဒီပြရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I was taken for a ride when I bought the used car. I paid more than it's really worth.
လူတူဟာနောက်တူရဲ့လှိမ့်နာညာတာကိုခံလိုက်ရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
take someone for a ride
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စတွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာစီဂျူယောဂနဲ့ပတ်သက်ပြီးတော့တည်ဆုံးငတ်မှုကာကွယ်ရေးအပိုင်း1ကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီဂျိုနဲ့ပတ်သက်တဲ့ယောဂတွေတည်နှုံများနေရတဲ့အကြောင်းရင်းတွေထဲမှာကျန်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေကိုစားနေရတာများတာကြောင့်အဓိကချက်တစ်ခုအဖြစ်ပါဝင်နေတယ်လို့စီဂျိုအထုကူတွေကသတိပေးနေကြပါတယ်ဘလို့ကြောင့်ကျန်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေကိုအစားများလာရပြီးဘလို့ကာကွယ်အသင့်မှာတလဲဒီအကြောင်းကိုမြန်မာနိုင်ငံစီဂျိုယောဂအသင်းဥက္ကဋ္ဌစီဂျို အထူးကဆရာဝန်ကြီးနဲ့ဂုဏ်သူဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคซีจูตุจูทุกุเสี่ยวันจีเนี่ยกงนุซองปอมอกดร.อู้ตึนสิล่ะครับเราတို့ဒီซีจูယောဂจองติซုံးမှုတွေများလာတဲ့အနေထားကိုပြီးခဲ့တဲ့တစ်ပတ်ကကျွန်တော်တို့ဆွနေခဲ့ပြီးမှာဒီတစ်ခေါက်မှာတော့ဆရာကြီးဒီซีจูယောဂจองติซုံးအနှုံ short ချရေးကာကွယ်ရွတ်တ်ပေါ့ဆရာเนาะဒီအစားအသောက်ပိုင်းဆိုင်ရာအဓိကပြောมาဖြစ်ပါတယ်ဆရာကြီးအဲ့တော့ဒီ short ချရေးအတွက်အစားအသောက်နဲ့ပတ်သက်ပြီးတော့ဆရှင်းပြပေးပါလား
ဒီစားသုံးမှုနဲ့ပတ်သက်လို့ကျွန်တော်ဘယ်ဟာတွေလူတယ်ဆိုရင်healthy diet ကိုကျွန်တော်စားနိုင်အောင်လုပ်ဖို့လုပ်တယ်။ healthy diet မှာအဓိကပါလို့ဆို fruit and vegetable consumption တွေပေါ့
။ fruit and
vegetable consumption ကဒီဟင်းရတဲ့နဲ့တတိယလမ်းကိုစားသုံးမှုကအဲဒါ five serving per day ပေါ့။ဒါတွေကိုငါးကပြင်စားမယ်ဆိုကျွန်တော်အဲဒါ vegetable three serving ဆိုတာကျွန်တော်သုံးကစားပေါ့။သုံးကပြင်ပေါ့။ now fruit အနေနဲ့နှစ်ခါပြင်တော့ကျွန်တော်စားမယ်လို့ဒါကဘာရဲ့ recommendation ပေါ့။ကျွန်တော်ရှိမှာအဲဒါကိုစားသုံးတဲ့လူကဘယ်လောက်ရှိလဲဆို85ရာခိုင်နှုန်းရှိတယ်။ဟ
ာတော်တော်နေတာပါ။
85ရာခိုင်နှုန်းကျော်က85ရာခိုင်ရေနှုန်းကျော်ကအဲ့ဒီကျွန်တော်ပြောတဲ့ recommendation ပြည့်မီအောင်စားကောင်းမလဲမသိဘူး။စားကောင်းမသိလို့နေတာစားနေစားတာဖြစ်လို့အကျင့်မရှိလို့မစားကြဘူး။အဲ
့တော့ပညာပေးမှုတွေအများကြီးလုပ်လို့တော့ဆရာနော
်။အဲ့မှာကျွန်တော်ကဒီအရင်ပညာပေးဝင်ပြင်မင်းမလုပ်တော့ဘူး။ပညာပေးတဲ့ကျတော့ကျွန်တော်ပြောတာပဲရှိတယ်။ပညာပေးပြီးတော့ပြောလိုက်တဲ့သူကပြီးတော့စားသုံးနေပါတယ်ဆိုကြတယ်သူတို့စားသုံးလို့ရအောင်လို့ကျွန်တော်ကenabling environment or conducive environment to do light land you look out
လက်လက်မြောင်ပါဆရာနော
်အခြေအနေဖြစ်အခြေအနေပတ်ဝန်းကျင်ဖြစ်အောင်လို့ကျွန်တော်လုပ်ဖို့လုပ်တယ်ဒါနိုင်ငံတော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလုပ်ရမှာပေါ့အဲ့တော့ fruit and vegetable တွေမှာကောင်းတော့ကျွန်တော်တို့တတ်နေတာပါရှိတယ်ဆိုတော့အစီပြည့်ဝစီပေါ့ပြည့်ဝစီ saturated fat ဆိုတာကျွန်တော်ကအခန်းပုံကြီးမှာထားလိုက်လို့ရှိရင်ခဲသွားတဲ့ကြီးတွေပေါ့သိဆန်းလာတဲ့အစီတွေနဲ့ဘဝညာတည်းရတော့ဆောင်ကြီး
ဟုတ်ကဲ့
unsaturated fat တွေကမပြည့်ဝတဲ့စီကတော့အကောင်းဆုံးတော့ olive oil ပေါ့ sandal oil ပေါ့ sandal oil ကတော့ကျွန်တော်ဘဝညာကိုစတိမတ်ပညာမှာတော့မလို့ရတယ်ဒီကြည့်တဲ့ပုံမှန်ကဒီကြည့်ပြတ်တိတ်ချာလိုက်တယ်မရှိတက်နေလူစမ်းစားတော့ပဲဒါလက်တစုချလိုက်ပဲဒါပေမဲ့အဓိကတဲစီနန်းစီနော်နေကြစီပေါ့ဒါတွေကိုစားနေဖို့ကျွန်တော်ကမဆိုးဘူးပေါ့နော်ဒါပေမဲ့ပြဿနာကကျွန်တော်မချသေးခင်ကပဲဘဝညာရှိတဲ့စားသုံးကြည့်ရင်ကျွန်တော်အခု data တွေကောက်ပြီးတော့သူ့ရဲ့quality နဲ့သူရဲ့ CP ကို data တွေကျွန်တော်ကအကုန် analysis လုပ်ပြီးစမ်းသပ်ပေါ်ပြီးကျွန်တော်ပြပါရေးနေတာပေါ့ပြပါတော့ publish လုပ်ရတယ်တော့ညာတဲ့ကျွန်တော်ရဲ့တကယ်ကိုအဆင့်ပြောရမယ်ဆိုရင်စားသုံးတဲ့ CP ဒိုမိုင်းရရတဲ့ CP ရဲ့ more than 75%
95%ရခဲ့တယ်ကျွန်တော်ဆရာနော်
ရောထားတာကြီးပဲ
ဟုတ်ကဲ့
CP ကအကုန်ရောထားတာကြီးပဲပဲစီလို့ပြောလို့ရပဲစီ system ရှိဘူးပဲစီကစောင်းကြီးရောတာနန်းစီလို့ပြောလို့နန်းစီကြီးနန်းစီကစောင်းကြီးရောတာတယ်မှာ
အဲ့တော့
အကုန်စားဥစီရေရောနော်စားဥစီကပြချာထုတ်လို့တဲ့နည်းစနစ်က high technology နဲ့ quality ကြီးကြီးထုတ်ခဲ့လို့ဆိုရင်သူရှိရနေပြီးတော့90ရာခိုင်နှုန်းလောက်ကဆိုတော့ unsaturated fat ပေါ့ကောင်းတဲ့စီရရနေတယ်ပေါ့အဲထုတ်လို့နည်းစနစ်ကမဟုတ်တဲ့အခါကျတော့ကျွန်တော်ရတဲ့စီရပါဖြစ်နေဆိုတော့ low quality စီရကြီးဖြစ်နေတယ်နိုင်ငံတော်ကနိုင်ငံခြားနေတဲ့သင်တန်းတဲ့စီရလည်း low quality ပြောရကျွန်တော်စက်ပြချက်တဲ့အဆင့်လောက်ပဲရှိတယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်အဲ့ဒီ CD နဲ့ရောလိုက်တဲ့အခါကျတော့သူနဲ့ရောလိုက်တဲ့ CD အားလုံးကလည်းဒီမှာဒီဝဲစီက body unsaturated ပေါ့အဲ့ဒါကြီးကတော့ saturated CD တူပြကုန်မှာ
မကောင်းတဲ့ CD ဖြစ်ကုန်တော့ပါဆရာဟုတ်ကဲ့အ
ဲ့တော့မကောင်းတဲ့ဟာဖြစ်ကုန်တော့သူကကျွန်တော်ဒီ CD သားပြီး adverse roses ကိုခေါ်တယ်ကျွန်တော်သူကြော်ရခြင်းပြီးတော့ဖြစ်တဲ့ယောဂါတွေပေါ့နော်သူကြော်ခြင်းနဲ့ဥနာသူကြော်ခြင်းနဲ့ဒူဒီတာတွေပဲမှာပဲအဲ့တော့ဘဝကြီးမှာကျွန်တော်ကဆွာဖြစ်တယ်ဆိုဒူဒီတာနဲ့ပဲပြင်ရတယ်အဲ့တော့ကျွန်တော်ဆိုတော့သူကမျိုးကုတီညောလောက်ထားတဲ့ condition နဲ့ဆာပြီးရဘာကြီးမှာကိုလက်စထရောအရင်းများလာဘလတ်တောင်ရှိတယ်ဆိုရင်36တက်တော့900ရယ်နင်းတော့ကအဲ့ဒီကိုလက်စထရောအရင်းများနေတယ
်
အဲ့ဒီမှာကျွန်တော်ကတစ်ပြက် group analysis လုပ်ရတဲ့အခါမှာဘာတွေ့လဲဆိုအမျိုးသမီးရဲ့90ရယ်နင်းတဲ့ကျော်လောက်က triglyceride လို့ပြောတဲ့မကောင်းတဲ့ဆီတွေများနေပြီးတော့ HDL လို့ပြောတဲ့ကောင်းတဲ့ဆီတွေများနေတယ်ယောက်ျားကြီးရဲ့40ရယ်နင်းကျော်ကဆိုတာ triglyceride လို့ပြောတဲ့မဆီတွေများပြီးတော့HDL ကြီးရယ်ကောင်းတဲ့ဆီတွေ good cholesterol ရနေပြီးတော့ bad cholesterol ရများနေတယ်ပြဿနာပါလေဆိုတော့ကျွန်တော်ကအဲ့ဒါတကူပေါ့
ဟုတ်ကဲ့အဲ့တော့ဒီပြဿနာကိုဆရာကြီး
ဘယ်လိုတောင်းအောင်လုပ်ပါမလား
ဟုတ်ကဲ့
CEO ရဖို့လို့နဲ့စီတတ်ဖို့လို့နေငယ်တော့ဒါဘူဝရချပြီးတော့ပေါ်စီချပြီးတော့နေငယ်တော့လုံးမရအောင်ကျွန်တော်အောက်ကလူတွေလောက်နေမရအောင်ဒါမှကျွန်တော်ရဲ့ဥကြီးတနာသွင်းနေ မစကြူးတွေလုပ်တယ်နီးစနစ်တွေ policy ကတည်းကိုချလို့လို့ဒီစီလေးကြောင့်ပြင်းရဆိုတော့ကျွန်တော်ရှိရလူကြီးတွေပြီးဖို့လို့ဟု
တ်ကဲ့
ဒီစီလေးကြောင့်ကျွန်တော်ပြင်းနေအဲ့တော့ဒီစီလေးကိုမသွင်းဖို့နော်ဒီမှာရှိရတဲ့စီလေးကလူတို့ကိုမသွေးစေတဲ့ယောဂမရစေတဲ့စီလေးဖြစ်ဖို့ quality မြင့်တဲ့စီလေးဖြစ်ဖို့ကျွန်တော်နိုင်ငံတော် policy ချဖို့လုပ်နေမှာ
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဘယ်လိုအနေထားလဲရှိသေးလဲဆရာ
အများစားတော့အများကြလို့လည်းကျွန်တော်တတိုင်းပြည်လုံးမှာစားသုံးမှုကပုံမှန်တည်းပြည့်တဲ့အများကြီးများတယ်ဆရာအဲ့အများစားသုံးမှုကလည်းဒီကြောင်ကိုလောကမှာဒီဝေချာ9 gram လောက်ပဲစားနေကြတယ်ကျွန်တော်ဘာတူဒီစားသုံးနေတာ 10.5 to 11 gram လောက်ရှိနေ။အဲ့တော့အဲ့ဒါကို 5 gram ရအောင် short ချဖို့ဆိုတာအစားအသောက်တွေထုတ်ပြည့်တဲ့အချိန်မှာဆိုတာငပိကချဖို့ဆိုတော့ဒီဆိုပါတော့ငပိတွေဆိုပါတော့ငပိတွေထုတ်တဲ့အချိန်မှာစားရင်အများကြီးပုံထည့်လိုက်တယ်။ဘာလဲဆိုဝိတက်တော့ပတ်စံပူရအောင်တကယ်တော့အစားကိုဘလောက်ပတ်စံမထည့်ရမလဲငငရောမူဝါဒချပြီးတော့ policy နဲ့ချပြီးတော့ guideline တွေနဲ့ဥပဒေတွေ့ရမယ်လူတွေဆိုရင်အဲ့ဥတွေကိုလုံနိုင်မှုတော့ဘိုင်လော်တွေကျွန်တော်လုပ်လို့မယ်ပြီးတော့မလုပ်တဲ့လူကိုကျွန်တော်ကအရေးယူဖို့ login process နဲ့ကျွန်တော်လုပ်လို့မယ
်ကျွန်တော်
အဲ့တော့ဟိုတာဝန်ရှိဆုံးပေါ်နေပြီးတော့ဆက်ပြီးကျွန်တော်လုပ်လို့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရော
ကျွန်တော်ကဘာမှဆန်စားဖို့တိုင်ကြီးကျွန်တော်ကြီးကစားတဲ့စံတွေကဘာဖြစ်နေလဲဆိုတော့ highly polished အရန်ကိုဖြူအောင်ဖြူအောင
်ချိန်ထားတ
ာလုပ်တော့ကျွန်တော်ကြီးကအဲ့စံတွေချိန်ထားတာပေါ့စံဖြူကကျွန်တော်ကြီးကချက်ကြရတယ
်
စံဖြူအောင်ကြည့်လိုက်တော့စံကာထားတဲ့brand look ကိုလည်းအမိပါကမပါတော့ဘူ
း
အဲ့တော့ပါပြည့်တယ်ဆိုတော့စားတာလည်းများကြည့်တယ်စားတဲ့ဆံမှလည်း fiber တက်မပါတော့ calorie တက်လာများတော့ကြီးကြီးကျယ်ကျယ်ဖြစ်တယ်များလားပေါ့
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာ
ကျွန်တော်လုပ်မယ်ကျွန်တော်ဆံဒီကိုထုတ်တာမှာ policy ပြင်ပြီးတော့ quality comment တွေပြန်ထုတ်ဖို့တော့မယ်လူတို့သိအောင်ပြောရမယ်ပြီးတော့လူတို့ကလည်းအဲ့ဒါ line တာနိုင်အောင်စားသုံးနိုင်အောင်အချင်းချင်းဖန်တီးဖို့လို့ဒါတော့ငွေတော့လုပ်ပြီးမှဒါပြန်ရမှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တည်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရတာပါအခုတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလှည့်ပေးအောင်ပါ VNI အဖွဲ့ဝင်နေကြာဒေတာသတင်းတောက်တွေကစူးစီးတင်ပြထားတာဖြစ်ပါတယ်
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မုံပြည်သက်ပါတီဟာ UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းအဖြစ်သာပါဝင်သွားမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်ထဲမှာတိုက်ပွဲကြောင့်စစ်ဘေးရှောင်လူထု 2,000 ကျော်ရှိနေတယ်ဆိုတာနဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးကျင်းပရေးပိတ်ပင်ခံနေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်သက်ပါတီဟာညီညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းအဖြစ်သာပါဝင်သွားမယ်လို့ပါတီဥက္ကဋ္ဌနိုင်ထောမွန်ကပြောကြားခဲ့ပါတယ်။မွန်ပြည်သက်ပါတီဟာမြန်မာအစိုးရနဲ့ NCA အပြည့်အဝလက်မှတ်ရေးထိုးထားတာကြောင့်စာချုပ်ပါသဘောတူညီချက်အတိုင်းတာဝန်ခံရမှာဖြစ်တဲ့အတွက်မွန်ပြည်သက်ပါတီအနေနဲ့တပ်ပေါင်းစုနဲ့ချိတ်ဆက်ဆောင်ရွက်ရမှာချင့်ချိန်စရာတွေရှိလာလို့ UNFC ကနေနှုတ်ထွက်ရတာဖြစ်တယ်လို့ဥက္ကဋ္ဌနိုင်ထောမွန်ကပြောပါတယ်။မွန်ပြည်သက်ပါတီဟာ UNFC အဖွဲ့အစည်းအတွင်းနှုတ်ထွက်ကြောင်းဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ခဲ့ပြီးဖြစ်တယ်လို့လာမယ့် UNFC အဖွဲ့ညီလာခံမှာအတည်ပြုဆုံးဖြတ်သွားမှာဖြစ်ပါတယ်။မြန်မာအစိုးရနဲ့ NCA အပြည့်အဝလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ပိုင်းမှာတည်ဆုပ်နေဆဲဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူရူမြို့နယ်ထဲမှာအခုနှစ်ပတ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်စစ်ဘေးရှောင်လူစု 2,000 ကျော်ရှိနေပြီလို့စစ်ဘေးရှောင်ကူညီရေးဖွဲ့ကပြောဆိုလိုက်ပါတယ်။ဒီစစ်ဘေးရှောင်တွေဟာစက်တင်ဘာလ4ရက်နေ့ကနမ်ဘူရူမြို့နယ်မန်ဆန်မိုက်မှုအုပ်စုမန်ဆန်မြောက်ကျောင်းနဲ့တီဘောမြို့ကဖုံးကျောင်းနှစ်ကျောင်းမှာခိုးလုံနေကြရတာဖြစ်ပါတယ်။စစ်ဘေးရှောင်တွေဟာနမ်ဘူရူမြို့နယ်ပန်လုံအုပ်စုကရွာသားတွေဖြစ်ကြပြီးမြောက်ပိုင်းမဟာမိတ်သက်ဖွဲ့နဲ့ RCSSC တို့ကြားတိုက်ပွဲကြောင့်စက်တင်ဘာလ3ရက်ပိုင်းမှာထပ်မံစစ်ဘေးရှောင်လာကြတာဖြစ်ကြောင်းဒီဘောမျိုးနဲ့စစ်ရှောင်ကူညီရေးဥဆောင်သူကြားကောင်းပါတီတွင်ရင်မူဆိုင်းလောင်ဆိုင်ကပြောပါတယ်။ဒီစစ်ဘေးရှောင်တွေထဲမှာနာမကျန်းသူမတန်ဆွမ်းသူတွေလည်းပါဝင်နေပြီးဒီဘောစေယုံကိုပို့ဆောင်ထားရပါတယ်။
ပ Bangladesh နိုင်ငံကော့ပစားခရိုင်အိုခီယာမြို့နယ်အတွင်းမှာရှိတဲ့ဘာလူးခါလီအမတ်တစ်ဒုက္ခရဲစခန်းမှာဒုက္ခရဲ6ဦးကိုလူသစုကတပ်ဖြတ်ဖို့ကြိုးစားမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဇန်နဝါရီ3ရက်နေ့ကဒုက္ခရဲစခန်းနောက်ဖက်တောင်ကြားတစ်ခုမှာဒုက္ခရဲ3ဦးကိုလက်ပင်ပြတ်ရှာတိုင်ရန်နဲ့ရဲတပ်ဖွဲ့ကနေတွေ့ရှိခဲ့ပြီးနောက်ထပ်ဒုက္ခရဲ3ဦးကိုတော့တနင်္လာနေ့ညနေပိုင်းကကော့တော်ပလောင်ဒုက္ခရဲစခန်းအနောက်ဖက်တောတစ်ခုမှာဒဏ်ရာရင်းနဲ့တွေ့ရှိခဲ့တယ်လို့TechNet New တင်းတဲ့ပုံမှာဖော်ပြထားပါတယ်။အဲ့ဒီဒုက္ခတွေ6ဦးကိုလူသစုကစခန်းနဲ့1ကီလိုမီတာခန့်ကွာဝေးတဲ့တောင်ကြားကိုခေါ်ဆောင်သွားပြီးအခုလိုတပ်ဖြတ်ဖို့စ조사ခဲ့တာဖြစ်တယ်လို့ဒီကိစ္စမှာပါဝင်ပတ်သက်တဲ့သူတွေကိုလည်းရဲတပ်ဖွဲ့ကနေရှာဖွေနေပါတယ်။ data အတွင်းမှာဒုက္ခတွေရောက်ရှိလာပြီးနောက်လူသတ်မှု22မှုနဲ့မူရစေးဝအပါဝင်အခြားအမှုပေါင်း400နီးပါးဖြစ်ပွားခဲ့တယ်လို့လည်းသတင်းမှရေးသားထားပါတယ်။
မွန်တီဒါလုံဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးရပါတီနဲ့မွန်မျိုးရကိုစားပြုပါတီတို့ပေါင်းစည်းထားတဲ့ပါတီအမည်တစ်ကိုမွန်ပါတီဆိုပြီးတော့အတည်ပြုရွေးချယ်သတ်မှတ်လိုက်ပြီးဖြစ်ပါတယ်။ပါတီအမည်တစ်ရွေးချယ်သတ်မှတ်ပြီးတဲ့အတွက်ပါတီအသစ်မိတ်ဆက်ပွဲတရားကိုစက်တင်ဘာလအတွင်းမှာကျင်းပသွားမှာဖြစ်ပြီးမွန်ပါတီတွေပေါင်းစည်းသွားပြီးဖြစ်ကြောင်းကိုမွန်ပြည်သူတရားလုံးကိုတရားဝင်ကြေညာသွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။တစ်ဆက်တည်းမှာပဲပါတီတရားဝင်မှတ်ပုံတင်ရေးအတွက်ဆက်လက်ဆွေးနွေးသွားမယ်လို့လည်းပါတီခေါင်းဆောင်တွေကပြောပါတယ်။မွန်ပြည်သူလူထုတွေမွန်တန်ဃာတော်တွေလူလာနေတဲ့မွန်တပါတီတဲ့ဖြစ်ရေးဟာဖြစ်လာတော့မှာမို့ကြံရှိနေသေးတဲ့မွန်ရစုတွေဘာတီတဲ့ထဲပါဝင်လန်ဖို့အတွက်လည်းဆက်လက်ကြိုးပမ်းသွားမယ်လို့ဘာတီကောင်းဆောင်တွေကပြောပါတယ
်။တန်လွင်မြင့်ရင်မြင့်တက်မှုကြောင့်ကရင်ပြည်နယ်အတွင်းမှာရေကြီးရေရှာမှုတွေဆက်လက်ဖြစ်ပွားနေပါတယ်။ဗအံမြို့ပေါ်မှာရေဘေးရှောင်စခန်း၄ခုဖွင့်လှစ်ထားရဆဲဖြစ်တယ်လို့ဖာပွန်လိုင်းဘွဲ့ကော့ကရီမြို့နယ်တွေဘက်မှလည်းရေကြီးနေဆဲဖြစ်တယ်လို့ကရင်ပြည်နယ်တာတနာကြီးဝန်ကြီးဦးမင်းတင်ဝင်းကပြောပါရယ်တန်လွင်မြင့်ရင်မြင့်တက်လာပြီးရေကြီးရေရှာမှုကြောင့်စပားစိုက်ခင်းတွေပျက်စီးခဲ့တယ်လို့ခဏအထိပြန်လည်မဆိုင်နိုင်သေးပါဘူးပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးမြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်ခုနှစ်ခုမှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်တောင်စီမြို့မှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးမကျင်းပဖို့အစိုးရရဲ့ NRPC ကနေတားမြစ်ချက်ကြောင့်ကျင်းပဖို့အစီအစဉ်ကိုရပ်နားထားလိုက်ရပါတယ် CSSU ကနေကျင်းပမဲ့အစည်းအဝေးတိုင်းကိုနိုင်ငံတော်အစိုးရကရောစစ်တပ်ကပါလိုက်လံကန့်ကွက်တားမြစ်နေတဲ့အပေါ်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဘလို့တည့်ရက်အကျိုးသက်ရောက်နေပါသလဲနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်
စက်တင်ဘာလ3ရက်နေ့ကနေ4ရက်နေ့အထိ၂ရက်ကြာကျင်းပဖို့ပြင်ဆင်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU အစည်းအဝေးမကျင်းပဖို့အစိုးရရဲ့အမျိုးရပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကနေပြီးခဲ့တဲ့28ရက်နေ့ကဖုန်းနဲ့အကြောင်းကြားလာတယ်လို့ CSSU အလက်ကျဥက္ကဋ္ဌဆိုင်အိုက်ပေါကရှမ်းစကားနဲ့ပြောပါတယ်
ဘုနဲ့ကောစဖုံးမရဲအမ်ပန်ဟေဒ်ဝါ CSSU နိုင်နေဝ
အစည်းအဝေးကျင်းပဖို့အကုန်ပြင်ဆင်ထားပြီးပြီပါကြောင့်ဘေးမလို့လဲဆိုတာတော့မပြောဘူးလောလောဆယ်ဖုံးဆက်အကြောင်းကြားလာတာဇာတော့နောက်မှပို့လာမယ်လို့ပဲပြောထားတယ
်အမျိုးရပြန်တဲ့တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကဥက္ကဋ္ဌတာဝန်ယူထားတာပါရှမ်းပြည်ညီညွတ်ရေးကော်မတီအစည်းအဝေးကိုဟန့်သားတာဟာတိုင်းရင်းသားစည်းလုံးညီညွတ်ရေးကိုပြက်ပြားစေတဲ့အတွက်နိုင်ငံတော်အစိုးရအနေနဲ့ဆင်ခြင်တင့်တယ်လို့ CSSU ကော်မတီဝင်ရှမ်းတိုင်းနာမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ပြောရေးဆိုခွင့်ရှိသူစိုက်လက်ကပြောပါတယ
် CSSU ဟာကျောင်းကြီးထဲမှာရှိတဲ့တိုင်းသားအကုန်လုံးနဲ့စီးလုံးကြီးကြီးကိုစီပောက်ကိုကြီးရည်ကြီးမဖွဲ့စည်းရတဲ့အဖွဲ့ကြီးဖြစ်တယ်။နိုင်ငံတော်ကစော်နှံပုံကံမှုမဟုတ်ဘူးဆိုတာကို NRPC ဥက္ကဋ္ဌအပါဝင်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ပြီးတော့နိုင်ငံတော်သမ္မတကြီးပြီးတော့စက်မတော်ကာကွယ်ဦးစီးချုပ်ဆိုတဲ့ဒီအပေါ်မှာချင်းချင်းလေးလေးပြန်လည်ထားဖို့ဆိုတယ်။ CSSU ကလုံးသမျှအစည်းအဝေးတိုင်းကိုလိုက်လိုက်ပြီးစိတ်နေမယ်ဆိုလို့ရှိရင်ငွေကြေးစီပောက်မှုလုပ်ငန်းစဉ်မှာအယုံကြီးပြည့်စေတယ်။ကျွန်တော်တို့ရဲ့ပူးပေါင်းပါဝင်မှုကိုအဟံတပြုရလဲရောက်တယ်။အဲ့အတွက်တော့ကြည့်ရှောက်ဒီလိုမျိုးမဖြစ်အောင်တောင်ရှိတဲ့နိုင်ငံတော်အကြီးအကဲများနေတဲ့လောကကိုစင်ကြင်တင်တယ်လို့ပဲသဘောထားပြောလို့ပါတယ်
ငြိမ်းချမ်းရေးလှုပ်ဆောင်ရမှာကြောသားရင်တမ်းမခွဲခြားသင့်ဘူးလို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ
်ငြိမ်းချမ်းရေးလှုပ်တယ်ဆိုတာစီရေးလှုပ်တာနဲ့မတူစီရေးဆိုလို့ရှိရင်တော့ငါနဲ့မတူငါရန်သူလို့သုံးကောင်းသုံးနိုင်တော့ဗျာဒီငြိမ်းချမ်းရေးလှုပ်တဲ့နေရာမှာကြောသားရင်သားမခွဲခြားရဒီလိုမျိုးကြောသားရင်သားခွဲခြားပြီးတော့ငြိမ်းချမ်းရေးလုပ်မယ်ဆိုတော့ဘယ်လိုလုပ်ငြိမ်းချမ်းရေးရမှာလဲ
ရှမ်းပြည်နယ်ညွေးကော်မတီအစည်းအဝေးကိုဦးသိန်းစိန်အစိုးရခေတ်ကဟန်တာပိတ်ပင်မှုမပြုတ်ခဲ့ဘူးတဲ့အပြင်2014ခုနှစ်ကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့ CSSU အစည်းအဝေးမှာတောင်မှအစိုးရရဲ့ကိုယ်စားလှယ်အဖြစ်ဝန်ကြီးဦးအောင်မင်းကိုဆေးလွတ်ပြီးဖွင့်ပွဲအမှာစကားပြောကြားစီခဲ့ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရခေတ်မှာတော့အစိုးရရောတပ်မတော်ကပါ CSSU အစည်းအဝေးကို၃ချိန်ထပ်မံပိတ်ပင်လာခဲ့တာဖြစ်ပါတယ်။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU မှာရှမ်းနိုင်ငံရေးပါတီတွေ၊ရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေ၊လူမှုအသင်းအဖွဲ့တွေအားလုံးစုံစုံညီညီပါဝင်ဖွဲ့စည်းထားတဲ့ရှမ်းအမျိုးသားကိုစားပြုစုပေါင်းဖွဲ့စည်းကြီးဖြစ်ပါတယ်။
ဆက်ပြီးတော့မွန်နိုင်ငံရေးပါတီတွေမွန်အရက်ဘတ်လူမှုအဖွဲ့အစည်းတွေနဲ့မွန်ပြည်သက်ပါတီတို့ကနေအစုအဖွဲ့လိုက်21ရာစုပင်လုံညီလာခံပြည်လဲသုံးသက်ပွဲတွေမော်လမြိုင်မြို့မှာကျင်းပနေကြပါတယ်။ဒီသုံးသက်ပွဲကျင်းပခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးမိရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
27ရာစုပင်လုံညီလာခံပြန်လည်တုံ့တပ်ပွဲကျင်းပရတဲ့အကြောင်းရင်းကိုမွန်တီတပ်လုံးဆိုင်ရာဒီမိုကရေစီပါတီတွဲဖက်တွင်းမှုတဲ့နိုင်စန်တင်ကအခုလိုပြောပါရယ
်။တာကန်သားမှာပါလူအတီလေခုစုနေတဲ့တာသားတဲ့အလိုက်မှာအခုဒီတပ်ပြားချိန်မဆုံးမကျတာအားနည်းနေတဲ့ခါကြတော့နောက်စကယ်လို့သောက်တာချိန်ခေါ်လာရင်ကျတော့ဘာဖြစ်ဆိုဖို့လိုသေးတယ်လဲဆိုပါဖြေလာရှာတဲ့ပုံမျိုးပဲ
27ရာစုပင်လုံညီလာခံပြန်လည်တုံ့တက်တဲ့ပွဲတွေမှာပြည်ထောင်စုငင်းချမ်းရဲ့ဆွေးနွေးမှုပူးတွဲကော်မတီ UPTJC ကအသွေးအမှုဖွဲ့ဝင်တို့ကလည်းငင်းချမ်းရဲ့ဖြစ်စဉ်ဆိုင်ရာနဲ့ Veteran ဆိုင်ရာအကြောင်းအရာတွေကိုလည်းရှင်းလင်းဆွေးနွေးခဲ့ပါတယ်27ရာစုပင်လုံညီလာခံပြန်လည်တုံ့တက်တဲ့ပွဲမှာ Veteran ရဲ့ရှင်းလင်းဆွေးနွေးခဲ့သူဒေါက်တာမင်းနော်ဆိုးကလည်းအခုလိုပြောပါတယ
်ငင်းချမ်းရဲ့ဆွေးနွေးပွဲကမပြီးသေးဘူးနိုင်ငံရေးဆိုလို့ရှိရင်ပြည်ကတော့ကလုံးဝမဆွေးနွေးတာဘူးเนาะအဲ့တော့ဒါတွေဆွေးနွေးနိုင်ဖို့ကကိုဘာလုပ်တတ်တဲ့ဟာရီဗျူးလုပ်ဖို့လိုတယ်ကိုတယောက်တည်းမှန်တယ်လို့ပြောလို့မရဘူးတိုင်းသားတွေကအများကြီးကိုပြည်လာမဲ့ညီလာခံရဲ့เนาะနောက်ပြီးတော့နောက်နှစ်မှာလုံမဲ့ညီလာခံနှစ်ခုသုံးခုမှာကနိုင်ငံရေးကိုဆွေးနွေးမှုအရေးကြီးဆုံးမှာတော့ကိုပြည်စင်မှုအကောင်းဆုံးပြအောင်တော့ဒီလိုပွဲမျိုးလုပ်အောင်ပါ
ကျင်းပပြီးစီးခဲ့တဲ့27ရာစုပင်လုံညီလာခံတွေမှာတိုင်းရနာအရေးနဲ့ပတ်သက်ပြီးဆွေးနွေးနိုင်ခဲ့တဲ့အနေအထားကို UPTJC အသွေးရမှုမင်းစေယာဦးကအခုလိုရှင်းပြပါဗျာ
။အခုညီလာခံမှာကအဓိကချုပ်သွင်းနေရတဲ့ပြဿနာကသဘောတူညီချက်ပါ။ဒီအောင်သဘောတူညီချက်တွေကအားလုံးလက်ခံနိုင်တဲ့သဘောတူညီချက်ဖြစ်မှုနံပါတ်၁ပေါ့။အဲ့ဒီအားလုံးလက်ခံနိုင်တဲ့သဘောတူညီချက်ဆိုတာကကျွန်တော်တို့ဓာတ်ပြူသားလုံးလည်းမဟုတ်ဘူး။အခုလက်နက်ကင်တချို့လက်မမထိုးရတဲ့လက်နက်ကင်တွေလည်းရှိတယ်။အဲဒီလက်နက်ကင်တွေကလည်းသဘောတူနိုင်တဲ့အဓိက
မွန်ပြည်သက်ပါတီကတော့စက်တင်ဘာဒုတိယပတ်အတွင်းမှာပါတီထိန်းချုပ်နယ်မြေဖြစ်တဲ့ဝက်စင်စခန်းမှာကျင်းပသွားဖို့ရှိပါတယ်။ရဲမှာကျင်းပခဲ့တဲ့မွန်လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲကနေဆွေးနွေးရရှိထားတဲ့အချက်လက်တွေထဲကလူမှုရေးနဲ့မြေယာကျောင်းရာနဲ့ငယ်တာပြီးခဲ့တဲ့တတိယကြိမ်27ရာစုပင်လုံညီလာခံမှာဆွေးနွေးတင်ပြနိုင်ခဲ့တယ်လို့ညီလာခံတက်ရောက်ခဲ့ကြတဲ့မွန်တိုင်းရင်းသားကိုယ်စားလှယ်တွေကပြောပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီဟာညညတော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းဖြစ်တာပါဝင်သွားမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်တူမျိုးနယ်ထဲမှာတိုင်းနာလက်နက်ကိုင်အဖွဲ့အချင်းချင်းကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်လူထု2000ကျော်ရှိနေပြီဖြစ်ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ဒါကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရတာပဲဖြစ်ပါတယ်။
ပြည်ဝင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ထိမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ရဲ့တောက်ကြနေမနခင်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။မေဂန်ဆိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဇင်ဘာဝေနိုင်ငံမှာသမရအသက်တက်လာပါပြီ
ဇူလိုင်လ 30 သမ္မတရွေးကောက်ပွဲမှာ Emerson Mnangagwa အနိုင်ရတယ်လို့အခြေခံဥပဒေတရားရုံးကနေဆုံးဖြတ်ကြောင်းကြေညာခဲ့ပြီးတဲ့နောက် Mr. Mnangagwa ဟာဩဂုတ်လ26ရက်နေ့မှာတရားဝင်ကျမ်းသစ္စာကျင့်ဆိုခဲ့ပါတယ်ဒီအတွက်အတိုင်းခံဒီမိုကရေစီမဟာမိတ်အဖွဲ့ MDCA ကတရားရေးအရာစိန်ခေါ်ခဲ့ပေမဲ့ရုံးတော်ကနေပယ်ချခဲ့ပါတယ် American ပြည်ထောင်စုကတော့ဇင်ဘာဘွေနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေနဲ့တရားဥပဒေစိုးမိုးရေးကို အဖွဲ့အစည်းအားလုံးကနေလေးစားချက်ဖို့အတွက်တိုက်တွန်းလိုက်ပါတယ်ဇင်ဘာဘွေရွေးကောက်ပွဲဆိုင်ရာ IRI NDI နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အစည်းအခမ်းစာမှာတော့အခုရွေးကောက်ပွဲမှာပြဿနာတွေတွေ့ရပြီးအတော်စိတ်ပူစရာကြုံခဲ့ရပေမဲ့တိတ်ဆွဆွဝါဝါဖြစ်မလာတဲ့အတွက်အရင်ဇင်ဘာဘွေမှာကျင်းပခဲ့တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ရှင်ကျင့်ရင်တော့တိုးတက်မှုအများပြားတွေ့ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ဒေသရင်းနဲ့နိုင်ငံတကာမှာကျင့်သုံးနေတယ်လို့မျိုး အကောင်းဆုံးဒီမိုကရေစီနှိကျရွေးကောက်ပွဲဖြစ်လာဖို့အတွက်ဇင်ဘာဘွေနိုင်ငံသားတွေမျှော်လင့်ထားကြတယ်သူတို့နဲ့ထိုက်တန်တဲ့ဆန်းနဲ့ကန့်ညီလာစေဖို့ဆိုရင်တော့နောက်မှပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုနေပါတယ်ဇင်ဘာဘွေနိုင်ငံမှာနိုင်ငံရေးနဲ့ဆက်နွယ်ပြီးလူခွင့်ရေးချိုးဖောက်တာနဲ့မမှန်မကန်လုပ်တာတွေရွေးကောက်ပွဲနဲ့ပတ်သက်ပြီးမကျေနပ်ဖဲနောက်ပိုင်းမှာလက်စားချေတာတွေ မဖြစ်တဲ့လို့ဒီလိုမဟုတ်မှန်တဲ့လုပ်ရမျိုးကျူးလွန်ခဲ့သူတွေကိုလည်းဥပဒေအရအပြစ်ပေးအရေးယူဖို့လိုအပ်တယ်လို့ American နိုင်ငံခြားရေးဌာနပြောခွင့်ရ Heather Newark ကပြောပါတယ်လွတ်လပ်စွာပြောဆိုခွင့်နဲ့အသင်းပင်ဖွဲ့ပိုင်ခွင့်လို့အခြေခံလွတ်လပ်ခွင့်နဲ့လူခွင့်ရေးဆိုင်ရာရပိုင်ခွင့်တွေကိုလေးစားကြရမှာဖြစ်တယ်လို့လူခွင့်ရေးအချို့ဖောက်ခံရသူတွေအနှိပ်စက်ခံရသူတွေနဲ့မျက်မြင်သက်သေတွေကိုတရားဥပဒေနဲ့အညီအကာအကွယ်ပေးတယ်လေလို့လည်းပြောပါတယ်။ဇင်ဘာဝေအစိုးရအနေနဲ့ကြံဖွဲ့စည်းအားလုံးနဲ့လက်တွေ့ပြီးလက်တွေ့ကြတဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ပြီးရွေးကောက်ပွဲရတာကိုအကောင်အထည်ဖော်ရင်နိုင်ငံရေးနဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်ဖို့ American ပြည်ထောင်စုကအားပေးနေမယ်လို့လည်းပြောပါတယ်။ဒါအပြင်ဇင်ဘာဝေနိုင်ငံသားအားလုံးကောင်းစားရေးအတွက်ဒီမိုကရေစီနှီးကြအားလုံးပါဝင်တဲ့အုပ်ချုပ်မှုကိုကျင့်သုံးဖို့ဇင်ဘာဝေနိုင်ငံကနိုင်ငံရေးစီးပွားရေးနဲ့လူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ဆွေးနွေးမှုတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်လှုပ်ဆောင်ဖို့အတွက်အသင့်ရှိနေပါတယ်လို့လည်းပြောပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တရရှိနေကူနားဆင်ကြရတာကတော့အမေရိကန်ဆိုယာရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ဆိုညာ VOA American တန်ကနေအခုချက်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ VOA မြန်မာပိုင်းရဲ့တောက်ကြနေမနက်ခင်းအစီအစဉ်ဒီဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံကနေအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ရိုဟင်ဂျာမွတ်စလင်တွေအများပြားထွက်ပြေးသွားရအောင်အတင်းအဓမ္မလှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဖြစ်ရပ်ကိုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ခြင်းရှိသလားဆိုတာစုံစမ်းစစ်ဆေးဖို့ကိစ္စဟာနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ရဲ့လုပ်ပိုင်ခွင့်ထဲမှာရှိတယ်လို့ ICC ကကြာသပတေးနေ့မှာဆုံးဖြတ်လိုက်ပါတယ် ICC ရှေ့နေချုပ်အနေနဲ့ရိုဟင်ဂျာလူထုအပေါ်ကျူးလွန်တယ်လို့ဆိုတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးသူရဲ့ကနဦးဆက်စစ်လေ့လာမှုတွေကိုဆက်လုပ်သွားတာနဲ့အမျှဒီဆုံးဖြတ်ချက်ကိုထည့်သွင်းစဉ်းစားရမယ်လို့တဟိမျိုးအခြေဆိုင် ICC တရားရုံးကပြောပါတယ် Facebook ပေါ်မှာမြန်မာဘာသာကနေအင်္ဂလိပ်ဘာသာကိုဘာသာပြန်ပေးနေတဲ့ဝန်ဆောင်မှုကို Facebook ကရပ်ဆိုင်းလိုက်ပါပြီဘာသာပြန်ထတာတွေကမှားယွင်းနေတဲ့အကြောင်း Riders သတင်းဌာနကစုံစမ်းတင်ပြပြီးတဲ့နောက်မှာ Facebook ကအခုလိုရပ်ဆိုင်းလိုက်တာပါသမ္မတဒေါ်နယ်ထရမ့်ရဲ့ညံပြင်းနှိမ်ကြပြီးထိရောက်မှုမရှိတဲ့ခေါင်းဆောင်မှုပုံစံပေါ်ဝေဖန်ထားတဲ့ New York Times သတင်းစာပါဆောင်းပါးကိုအမိမဖော်ဘဲရေးသားထားသူဟာသူတို့မဟုတ်ဘူးလို့သမ္မတထရမ့်အစိုးရအဖွဲ့ကထိတ်တန့်တာဝန်ရှိသူတွေငြင်းဆန်ပြောဆိုနေကြပါတယ်မြောက်ကိုရီးယားကွန်ပျူတာဟက်ကာတူဖြစ်တဲ့ Park Jin Hyuk ကိုရာဇဝတ်ပြမှုနဲ့ဆွဲချက်တင်လိုက်တဲ့အကြောင်းအမေရိကန်ဆိုရရှိနေတွေကကြာသပတေးနေ့မှာကြေညာပါတယ်။ Park Jin Hyuk ဟာ2014ခုနှစ်ဆိုနီရုပ်ရှင်ကုမ္ပဏီရဲ့ကွန်ပျူတာတွေနဲ့ပေါက်ထွန်းမှုနဲ့2016ဘင်္ဂလားဒေ့ရှ်ဘူဘန်ကအချက်လက်တွေခိုးယူမှုအပါအဝင်ဆွဲချက်တင်ခံရတာပါခင်ဗျာ
။ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကုချွတ်ချွတ်သိကြေညာတော့တာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကုချွတ်အွန်လိုင်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတော်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.